ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ဟာဒီကနေ့နေပြီးတော့မှသမရဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အကြံပေးကော်မရှင်ဖွဲ့အနေနဲ့၃ရက်တာတွားရောက်လေ့လာခဲ့တဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှတွေ့ရှိချက်တွေကိုအကြံပြုဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာလဲဒေါအောင်ဆန်းစုကြည်နဲ့ရောတက်မတော်ကာကွယ်ဦးစည်းချုပ်နဲ့ပါတွေ့ဆုံမှုရှိပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ပြပကဖြစ်ပွားရာဘူးတီတောင်နဲ့မောင်တော်မြို့တို့အပါအဝင်ရခိုင်ပြည်နယ်တွင်၃ရက်တာလေ့လာခဲ့ပြီးတဲ့နောက်ရခိုင်ကြံပေးကော်မရှင်ဖွဲ့ဟာဒီကနေ့တနင်္လာနေ့မှာအစိုးရအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီနဲ့ရောလွှတ်တော်အမတ်တို့နဲ့ပါတွေ့ဆုံခဲ့တာပါဒီကနေ့ကော်မရှင်အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွန်ကအခုလိုပြောပါတယ်
မလက်ကကျွန်တော်တို့ဟိုကလေရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ပါတယ်ပြီးတော့တနအီကွဲကျတော့သမ္မတကြီးနဲ့တွေ့ပါတယ်သမ္မတကြီးနဲ့ကတော့ courtesy call ပေါ့နော်အဲ့ဒါဟိုတော့တွေ့ပါတယ်နောက်ပြီးကျွန်တော်တို့ရေဘူးရကိစ္စလေးတွေပြောတယ်သူ့ဘက်ကအားပေးစကားပြောတယ်ကျေးဇူးတင်တယ်ဆိုပြီးပြောပါတယ်သမရာကြီးနဲ့တွေ့ပြီးတော့ကျွန်တော်တို့ဒီဟိုပါပေါ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှာဆက်ကော်မတီမှာပါတဲ့ဟိုပြည်အောင်စုဝင်ကြီးအချုပ်နဲ့တွေ့တာပေါ့နော
်မနေ့ဖြန်အင်ကာနေ့မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောတက်မရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါနေပြည်တော်မှာတွေ့ဆုံမှုရှိပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာတော့သူတို့တွားရောက်ခဲ့တဲ့ရခိုင်ပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုအကြံပြုတင်ပြသွားဖို့ရှိတယ်လို့ဦးအေးလွန်ကပြောပါတယ်
ကျွန်တော်တို့ကတော့ဒီဟာပဲပေါ့ကျွန်တော်တို့လုပ်နေတဲ့ကိစ္စရက်ကလေးတွေဘယ်လောက်ထိခရီးရောက်ပြီးပါပြီအဲ့ဒါလေးတွေပေါ့ကျွန်တော်တို့လုပ်တဲ့အလုပ်ဆိုတော့လည်းအကြံပေးဖို့အချက်လက်စုဆောင်ရေးကိစ္စတွေပြောမှာပေါ့နော
်တော့
အဓိကကျွန်တော်တို့ကလူအခွင့်အရေးအစီရင်ခံစာတင်မှာလည်းမဟုတ်ပါဘူးစုံစမ်းစေရေးလည်းမဟုတ်ပါဘူးဖြစ်ပျက်နေတဲ့အခြေအနေအပါဝင်ကျွန်တော်တို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနှစ်ဖက်လူအဖွဲ့အစည်းငြိမ်းချမ်းတာရတော့အရင်တော့ကလူငြိမ်းချမ်းစွာရှင်တွဲပြီးနေထိုင်ရေးနော်အဲ့ဒီကိစ္စအတွက်ကိုကျွန်တော်တို့အကြံပေးဖို့အတွက်ပါရီအကြံပေးရမယ်ဆိုတဲ့အချက်လက်တွေကိုကျွန်တော်တို့စုဆောင်တာဖြစ်ပါတယ်ခင်ဗျာ
။ဒါ့အပြင်ကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်တွင်းကိစ္စရပ်တွေကိုပုံမှန်သိရှိစေဖို့အတွက်အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော် group ကရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မစ္စတာကိုဖီယာနန်နဲ့တွေ့ဆုံခဲ့တဲ့အမျိုးသားလွှတ်တော်အမတ်မတ်ထူမီကတော့အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ပြည်ပခအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဖြစ်ခဲ့တယ်လို့ပြောပါတယ်
။ဒီက main topic ကိုဆွေးနွေးရတာအောင်ဆုံးဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ report တက်ထုတ်ပေး။ဒါကြောင့်လဲဆိုတော့ဒီကိစ္စကြီးသူတို့လုပ်နေတဲ့ကိစ္စရဲ့ beyond မှာရှိနေတယ်။နိုင်ငံတကာကြံဖက်တယ်နဲ့လည်းဆက်ဆက်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်။ဒီလူလူထုကလည်းဒီတိုင်းပဲယုံကြည်နေကြတယ်။ဘာကြောင့်နေပြီးတော့ဒီကိစ္စလည်းဖြစ်တယ်။အခြေခံအကြောင်းရင်းကိုသူတို့သိဖို့လိုအပ်တယ်။ဒီပြီးတော့မှလှုပ်ဆောင်ပါ။ဒီကိစ္စနဲ့ပတ်သက်လို့ဒီလိုနေပြီးတော့ခိုင်တဲ့အတန်တွေကိုနားဆောင်ရပါမယ်ပေါ့။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့ဟာစစ်တွေမောင်တော်ဘူးသီးတောင်အပါအဝင်မြောက်ဦးနယ်မြေပုံမြို့တို့ကိုတွားရောက်ခဲ့ပြီးတော့ပြည်နယ်အစိုးရနဲ့ရောနှစ်ဖက်အတိုင်းဝိုင်းကြားလူမှုအဖွဲ့အစည်းနဲ့ပါတွေ့ဆုံခဲ့တာပါငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့မစ္စတာအာနန်ဟာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်ပြီးနောက်ပိုင်းရခိုင်ပြည်နယ်ကိုတွားရောက်ခဲ့တာဒါဟာဒုတိယအကြိမ်ဖြစ်ပြီးရှစ်နှစ်ဆန်းပိုင်းမှာရခိုင်ပြည်အရေးနဲ့ပတ်သက်လို့ကြားပြတ်အစီရင်ခံစာတည့်တင်သွင်းသွားဖို့ရှိပါတယ်ရခိုင်အကြံပေးကော်မရှင်အနေနဲ့ဒီတစ်ခေါက်သူတို့တွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့မနေ့ဖြန်အင်ကာနေ့ညနေပိုင်းမှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရပြုလုပ်တော့ဖို့ရှိပါတယ်ခင်ဗျာ